အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့နုပြူတတ္တာအတုဇာကဏ္ဍကအစီအစဉ်တင်ဆက်သူတီဇာဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြူတတ္တာအတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြီးတော့သောတာရှင်အပေါင်းကိုကျူစွာနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးမှာဒီကနေ့လူငယ်လူရွယ်တွေရဲ့ဘဝတတ္တာအတွက်အတုယူစရာကောင်းတဲ့အကြောင်းအရာလေးတွေသူတို့ရဲ့ဘဝတတ္တာမှာဆင်ခြင်သတိပြုစရာကောင်းတဲ့အကြောင်းအရာလေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်လူငယ်တွေဟာအနာဂတ်မှာနိုင်ငံကိုဥဆောင်မဲ့သူတွေဖြစ်ပါတယ်လူငယ်တွေဟာအနာဂတ်မှာမိသားစုကိုဥဆောင်မဲ့သူတွေဖြစ်ပါတယ်လူငယ်တွေဟာဒီနေ့နေရာတိုင်းမှာခေါင်းဆောင်ပြီးတဲ့အခါမှာဥဆောင်သွားရမယ့်အနာဂတ်ရဲ့ခေါင်းဆောင်ခေါင်းများလည်းဖြစ်ကြပါတယ်ဒါကြောင့်မလို့နုပြူတဲ့လူငယ်တွေရဲ့ဘဝအတ္တမှာသတိပြုစရာတွေလမ်းမမရောက်အောင်ဆင်ခြင်တဲ့အကြောင်းအရာတွေဟာအင်မတန်ပဲများပါတယ်ဆိုတဲ့အကြောင်းကိုဥစွာပထမအနေနဲ့စကားပြန်လည်ခံချင်ပါတယ်အဲ့တော့ကျွန်တော်လူငယ်တယောက်နဲ့စကားပြောခဲ့ပါတယ်သူနဲ့ကျွန်တော်နဲ့စကားပြောနေရင်ကျွန်တော်ခေါင်းထဲမှာရောက်လာတဲ့စိတ်ကူးတစ်ခုကတော့ဒီနေ့ကျွန်တော်တို့လုတ်ကင်နေတဲ့အလုပ်တွေဒီထက်ပိုပြီးကျွန်တော်ရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့လူငယ်တွေရဲ့ဘဝအတ္တတောင်မှာဆုံးဖြတ်ချက်တွေကိုကျွန်တော်တို့နေ့စဉ်ချနေရပါတယ်အဲ့ဒီဆုံးဖြတ်ချက်တွေကိုကျွန်တော်တို့ချနေခါမှာကျွန်တော်တို့ဘလို့မျိုးဒီဆုံးဖြတ်ချက်တွေကိုချနေလဲဆိုတော့ပြန်ပြီးတော့စဉ်းစားသုံးသပ်ပါဘာဖြစ်လဲဆိုတော့အဲ့ဒီလူငယ်လေးနဲ့ကျွန်တော်နဲ့စကားပြောနေတဲ့အခါမှာဒီလူငယ်လေးနဲ့ကျွန်တော်နဲ့စကားပြောနေပေါ်လာတဲ့အကြောင်းအရာလေးကဘာလဲဆိုတော့ဟိုကျွန်တော်တို့အလုပ်လုပ်တဲ့အခါမှာဒီအလုပ်တစ်ခုလုံယိုးလုံးစင်ဖြစ်လို့လုံလိုက်တာလားဒါမှမဟုတ်ကျွန်တော်တို့လုံတင်လုံထိုက်လို့လုံလိုက်တာလားဆိုတာအဲ့ဒီအကြောင်းအရာလေးကိုကျွန်တော်တို့ဆွေးနွေးဖြစ်ကြပါအဲ့တော့ကျွန်တော်တို့ရဲ့ဘဝတက်တာမှာတစ်ခါကြာလို့ရှင်ဟိုလွယ်လွယ်နဲ့ပြောမစို့မစင်စားဘဲနဲ့လုံလိုက်တဲ့အလုပ်တွေအများကြီးဖြစ်ပါအဲ့ဒါအလေးကျင့်လို့ခေါ်ပါကျွန်တော်တို့ဘဝတက်တာမှာအလေးကျင့်ဖြစ်ပါအဲ့တော့အပြင်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တင့်တင့်နဲ့အဝတ်အစားတစ်ခုကျွန်တော်လဲလိုက်ဒါလေးထားတစ်ခုအဲကျွန်တော်ငယ်စဉ်တော့ဆိုရင်ကျွန်တော်ရဲ့အကူနဲ့ကျွန်တော်အတူတူအိတ်အိတ်ရတယ်မှာသူနဲ့တူအိတ်ရနိုးပြီဆိုရင်ကျွန်တော်အိတ်ရနိုးပြီမှာချက်ချင်းမထအောင်မျက်လုံးနှလုံးကပွင့်နေမှာဆက်လေခဏနေလို့ရှိရင်ကျွန်တော်အကူနိုးတာကျွန်တော်ကြည့်ဆိုသူကမျက်လုံးလည်းမပွင့်ဘူးဒါပေမဲ့သူ့ရဲ့လက်ကခါတဲ့ကိုလက်ကလှုပ်လာနော်လှုပ်လာပြီးတော့သူရှောက်ပြီးတော့ဟိုအိတ်ရဘေးနားမှာသူရှောက်ဆန်းတယ်မျက်လုံးလည်းမပွင့်ဘူးကောနော်ဒီလူဘာကိုဆန်းနေလဲဆိုကျွန်တော်ဆက်ကြည့်တော့သူတပြေးနဲ့သူအဲစလိတ်ကိုသွားဆမ်းမိမစ်ကျစ်ကိုဆမ်းမိမျက်လုံးကမပွင့်သေးဘူးအဲစလိတ်ကိုပါးစပ်ထဲမှာတက်တယ်မစ်ကျစ်ချစ်ပြီးတော့အဲစလိတ်ကိုဖွာလိုက်အဲခဏနေတော့မှမျက်လုံးဖွင့်တယ်ထထိုင်တယ်အဲအိတ်ရိုက်ပါတိတ်အဲ့ဒီအဖြစ်ပြက်ကိုကြင်ကြင်နဲ့ကျွန်တော်ဘာသဘောပေါက်လာရဲ့ကျွန်တော်တို့ရဲ့ဘဝအတ္တတာမှာမစင်စားဘဲနဲ့လှုပ်လိုက်တဲ့အလုပ်တွေအများကြီးရှိရဲဆိုတဲ့အကြောင်းကျွန်တော်သဘောပေါက်ပြီးအနားလဲရအဲ့တော့ဒီကနေ့လူငယ်တွေရဲ့ဘဝအတ္တတာမှာကျွန်တော်တို့ဘဝခီးကိုရှောက်လန်းတဲ့ခါမှာဆုံးဖြတ်ချက်တွေအများကြီးချရတယ်နော်စကားတွေအများကြီးပြောရတယ်အလုပ်တွေအများကြီးလုပ်ကအဲ့လိုလုပ်တဲ့အခါမှာအဲ့လိုပြောတဲ့အခါမှာကျွန်တော်တို့ကမစင်စားဘဲနဲ့လှုပ်လိုက်မိလို့ရှင်အဲ့ဒီအလုပ်ရဲ့အကျိုးဆက်ကကျွန်တော်တို့ရဲ့ဘဝအတ္တတစ်လျှောက်လုံးမှာသွားပြီးတော့ထင်ဟပ်စီမယ်ဆိုတော့နားလည်သဘောပေါက်ရအောင်ဒါကြောင့်မို့ဒီနေ့လူငယ်တွေကိုကျွန်တော်အားပေးခြင်းတဲ့စကားလေးကတော့ကျွန်တော်တို့ဘာပဲလုပ်လို့ဘာပဲပြောပြောအဲ့ဒီမလုပ်ခင်မပြောခင်မှာဒီလုပ်ကငါဘာကြောင့်လုပ်ကြလာလဲဒီစကားကငါဘာကြောင့်ပြောရလာလဲဒါကငါဘာအတွက်လုပ်ကြလာလဲတော်ငါဘာအတွက်ပြောရမှာလဲငါဘလို့လုံမလဲငါဘလို့ပြောမလဲဆိုတော့ကျွန်တော်တို့မပြောခင်မလုပ်ခင်မှာစဉ်းစားကြဖို့တွေးတောကြဖို့ဆိုတော့ကျွန်တော်ဒီနေ့မိမောင်းထိုးပြခြင်းပါတယ်အဲ့တော့အတွေးပေါ့ကျွန်တော်တို့ရဲ့ဘဝတက်တာမှာအတွေးရှိတော့မှကောင်းတဲ့အလုပ်ကိုကျွန်တော်လုပ်နိုင်မယ်ကောင်းတဲ့စကားကိုကျွန်တော်ပြောနိုင်မယ်လို့အကြံဉာဏ်ကျွန်တော်တို့သဘောပေါက်သတ်မှတ်လို့ရပါတယ်ဒါမှမဟုတ်လို့ရှင်တော့ကျွန်တော်တို့ကလုံနေကြပုံစံနေတဲ့ကိုကျွန်တော်ပြောင်းဝင်သွားမှာဥပမာကြောင်းသွားတက်တယ်ဆရာမတင်းလဲဆိုကျွန်တော်လမ်းမှတ်လိုက်တယ်ပြီးရင်ကျွန်တော်ဒီဆောင်အချင်းနဲ့အပြင်တူတူကြက်လိုက်မယ်ပြီးရင်အချင်းတန်ငါတို့ဆောင်မတစ်ခုအောင်ရင်ပြီးရောအဲ့ဒီလိုမဟုတ်ဘူးဘာဖြစ်လို့ငေါ့ငါမိပါအကြောင်းလှုပ်ကားတာလဲဒီစာတွေကျောင်းမှာဆရာမငေါ့ဘာလို့တင်ရတာလဲအော်ငါ့ရဲ့ဘဝမှာဘူတုတ္တတွေတိတင့်တိထိုက်တာတွေတိစီဘူးလားအဲကျွန်တော်တို့ပြန်လည်စဉ်းစားပြောစာဆိုလို့ရှိရင်လေအော်ဒီလိုဆရာမဒါဒါဒါဒါတင်ပေးလိုက်တယ်နော်တက်ကနေပေါ့10ထိအပြင်ကျွန်တော်တက်က20ထိအလွတ်ရအောင်ကြက်တီရွတ်တလို့မြွတ်တာမဟုတ်ဒီစာငါဘဝတက်တာအတွက်ဘယ်လိုမျိုးအကျိုးရှိစီတဲ့စာလဲဆိုတော့ကျွန်တော်ကပြန်ပြီးတော့စဉ်းစားပြီးတော့ဖတ်တော့မှဒီစာကိုကျွန်တော်ကပို့သဘောပေါက်ပြီးကျွန်တော်တို့ရဲ့ဘဝအတ္တမှာရင်းရင်းနှင်းနှင်းဖြစ်ပြီးတော့ဒါကိုကျွန်တော်ကပြန်ပြီးအသုံးချတယ်။ကြောင်းနေပြီးတော့ကျွန်တော်တို့စာတင်ပေးရဲဆိုတာကျွန်တော်တို့ရဲ့ဘဝအတ္တမှာအဲ့ဒီစာနဲ့ကျွန်တော်တို့ဘဝနဲ့တထက်သေးဖြစ်ပြီးတော့ဘဝမှာအရေးကြုံလာတဲ့အခါမှာအခွင့်ကြုံလာမှာကျွန်တော်ဒါကိုပြန်ပြီးတော့အသုံးချနိုင်မှုဖြစ် ကျက်တူရေးစာရွတ်တယ်လို့ကျွန်တော်တို့ကစောင်းမဲဖြည့်ဖို့တပွတ်ပွတ်ပွတ်ရွတ်ပြီးတော့စောင်းမဲဖြည့်တဲ့ချိန်မှာပွတ်ပွတ်ဖြည့်ပြီးတော့မေ့ပျောက်လိုက်ဖို့လုံးဝမဟုတ်ပါဘူး။အားကြောင့်မလို့ကျွန်တော်တို့လှုပ်တဲ့အလုပ်တိုင်းမှာအတွေးလေးတွေကတွဲပြီးတော့ပါဖို့ရန်အတွက်အရေးကြီးပါတယ်။အဲ့တော့ကျွန်တော်ရဲ့ဘဝတက်တာမှာအတွေးတွေကဘယ်လောက်အရေးကြီးလဲဆိုတာကျွန်တော်ဥပမာတစ်ခုပြောပြချင်ပါတယ်။အိန္ဒိယနိုင်ငံရဲ့ထင်ရှားတဲ့ခေါင်းဆောင်သူဖြစ်တဲ့မဟာတမဂန္ဒီရဲ့အတွေးလေးဖြစ်ပါတယ်။ဩဂန္ဒီကသူကအိန္ဒိယနိုင်ငံလွတ်လပ်ရဖို့အတွက်တကယ်ပဲစူးစမ်းဆောင်ရွက်နေတဲ့နိုင်ငံအကောင်းဆုံးတရားဖြစ်ပါတယ်။တရက်တော့သူကယထာရှိတယ်တဲ့။ယထာရှိတဲ့ခါကျတော့ယထာထွက်ခံပြီဆိုတော့ဂန္ဒီကယထာပေါ်ပြေးတက်လိုက်တဲ့ခါကျတော့ဖနက်တစ်ဖက်ကျွတ်ကြံတယ်။ဖနက်တစ်ဖက်ကျွတ်ကြံခဲ့ပြီးတော့လူကတော့ဖနက်တစ်ဖက်နဲ့ယထာပေါ်ရောက်သွား။ကျန်တဲ့ဖနက်တစ်ဖက်ကဘူတာမှာကျန်ခဲ့။ယထာလည်းထွက်သွား။ဂန္ဒီဘေးနားမှာလည်းတခြားခီးသွားတွေရှိပြီးဂန္ဒီကိုဝိုင်းကျင်တယ်။ဘာလုပ်မလဲပေါ့နော်။အဲ့ချိန်မှာဂန္ဒီကဘာလုပ်လဲဆိုရင်သူ့ရဲ့ဖနက်တစ်ဖက်ကိုချွတ်ပြီးတော့ယထာပေါ်မှာရှိနေကျန်ခဲ့တဲ့သူ့ရဲ့တစ်ဖက်ကိုချွတ်ပြီးတော့တဲ့။ဟိုးဘူတာမှာကျန်ခဲ့တဲ့ဖနက်တစ်ဖက်နောက်လှမ်းပြီးတော့ပြစ်ပေးလိုက်။အဲ့နဲ့ဂန္ဒီရဲ့ဘေးနားမှာရက်နေလူတယောက်မေးတယ်အဲ့ဒါဘာလုပ်တာလဲတဲ့ဆိုတော့ဂန္ဒီကဘာပြောလဲဖနက်ဆိုတာတဲ့တစုံရှိမှအရှင်ပြေတာတဲ့ဘယ်ဘက်ကတနေရညာဘက်ကတနေရဆိုရင်ဒီကောင်ကအသုံးမဝင်ဘူးတဲ့အဲ့တော့ကျွန်တော်ဒီဖနက်ကိုယထာပေါ်ယူရတယ်တစ်ဖက်ကဘူတာမှာကြံခဲ့ဆိုဒီဖနက်ကဘာမှသုံးစားလို့မရဘူးတဲ့အခုတော့တဲ့ကျွန်တော်ကဘူတာမှာဖနက်တစ်ဖက်ကြံခဲ့တဲ့အတွက်ကြောင့်မလို့ယထာမှာပါလာတဲ့ကျွန်တော်ရဲ့ဖနက်တစ်ဖက်ကိုချွတ်ပြီးတော့ဟိုးဘူတာဘက်ကိုပြန်ပစ်ပေးလိုက်တဲ့အခါကျတော့အဲ့ဒီဖနက်ကတစုံတယောက်ကတွေ့သွားမှဆိုလို့ရှိရင်သူစီးလို့ရတာပေါ့တဲ့သူ့အတွက်အသုံးချလို့ရတာပေါ့တဲ့ဒီဖနက်ကလည်းဖနက်ဖြစ်ရခြင်းအတိတ်ပဲပူပြီးတော့ပြည့်စုံသွားတာပေါ့တဲ့ဆိုတော့အလုပ်တစ်ခုလုပ်လိုက်တယ်အဲ့ဒါလုံရုပ်လုံစင်ဖြစ်လို့ဒီလိုပဲလူများတွေလုံနေလို့ကို့ဆရာသမားတွေလုံလို့ကို့အဖေအမေလုံခဲ့လို့ကို့လူမျိုးလုံခဲ့လို့ဆိုပြီးလိုက်လုံတဲ့အလုပ်မဟုတ်ဘူးဂန္ဒီကစဉ်းစားတယ်သူ့ရဲ့အတွေးလေးဖြစ်ပေါ်ပြီးတော့မှသူ့ရဲ့ဒီစဉ်းစားခြင်းဖြစ်ပေါ်ပြီးတော့မှအဲ့ဒီအလုပ်ကသူကလုပ်တဲ့အခါကျတော့အဲ့ဒီလုပ်ဟာအတိတ်ပဲရှိရဲဆိုတော့သဘောပေါက်ရပါတယ်အဲ့တော့ဒီကနေ့လူငယ်လူရွယ်တွေဖြစ်တဲ့ကျွန်တော်တို့ရဲ့ဘဝတက်တာမှာလဲဘာပဲလုပ်လို့ဘာပဲပြောပြောအတွေးကလေးကိုပါစီခြင်းပါတယ်အဲ့ဒီအတွေးကလေးကကျွန်တော်တို့ရဲ့ဘဝတက်တာရဲ့လုပ်ငန်းတွေကျွန်တော်တို့ဘဝတက်တာရဲ့ဆုံးဖြတ်ချက်တွေကိုပို့ကောင်းပို့အတိတ်ပဲရှိအောင်တွန်းပို့ပေးနိုင်မဲ့စိတ်ကူးအတွေးကလေးတွေဖြစ်ကြောင်းဒီနေရာကနေပြီးတော့လူငယ်မောင်မယ်အရောက်စီတန်းကိုမိမောင်းထုတ်ပြတိုက်တွန်းလိုက်ချင်ပါတယ်ကျွန်တော်တို့ရဲ့နုပြတတ်တာအတုဇာကဏ္ဍဆိုတဲ့စီစဉ်လေးကိုနားထောင်နေကြတဲ့တောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ဒီတစ်ပတ်ကျွန်တော်ရဲ့အစီအစဉ်လေးကိုဒီမှာပဲရနာခွင့်ပြုပါ။အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။